ရခိုင်ပြည်နယ်မြေပုံမြို့ကမွတ်စလင်တို့ကတဲ့စခန်းတစ်ခုကိုတွားတဲ့အကူအညီပေးရေးအဖွဲ့ကိုဒေသခံတွေကမတွားဖို့ဒီကနေ့မှဝိုင်းဝန်းဟန်တားခဲ့ကြပါတယ်။အမေရိကန်နဲ့ဗြိတိန်နိုင်ငံတွေမှာအခြေစိုက်တဲ့ Relief International အကူအညီပေးရေးအဖွဲ့ကမြန်မာဝန်ထမ်း10ယောက်လောက်ကိုဒေသခံ80ကျော်ကစခန်းထဲမဝင်ဖို့ဟန်တားခဲ့ကြတာပါ။ဒီအခြေအနေတွေနဲ့ပတ်သက်လို့မြေပုံမြို့နယ်အုပ်ချုပ်ရေးမှူးဦးတင်ရွှေကိုမက်ခင်ဖြူတွေးကဆက်သွယ်မေးမြန်းထားပါတယ်
။ဖြစ်သွားတဲ့အခြေအနေလေးနည်းနည်းလောက်ပြောပြပေးပါလားရှင်။
ဒီဖွဲ့တော်ဟိုပါပါခင် Rally International ဆိုတော့သူတို့ကဒီမှာရုံးဆိုင်တဲ့ဝန်ထမ်းတစ်ဖွဲ့ပါအဲသူကတော့ဒီကန့်မှာဆိုတော့ရေနဲ့တန်ရှင်းလို့အဲ့လိုမျိုးတွေအဓိကလောက်တာပေါ့နော်သူတို့ကဟိုပရမဟိုအောက်ကလာဖြစ်ပြီးနေရာဟိုကန့်နေဝင်ဖို့ဆိုတာဒီဘက်ကဟိုဝင်ပြစ်တာပေါ့နော်အခုမှစဝင်တာပေါ့ဝင်တဲ့အချိန်မှာဒီမျိုးကသူတို့ NGO ဖွဲ့ဝင်တွေယုံကြည်မှုအားနည်းနေတဲ့အတွက်ကြောင့်ဒါလက်မခံတာပေါ့သူတို့ကတော့ဒီကမ်းမတော်ဘူးပဲတားတာပါအကျံဖက်တာမရှိပါဘူးခဲ့
ကမ်းဆိုတာက
ဇန်နဝါရီလုတ်ပြီးမယ်သူကဒီ NDP တခုရှိပါတယ
်ဟုတ်ကဲ့ဒီမြေပုံမြို့မှာရှိတဲ့ဒီဒုက္ခသည်တွေနေတဲ့ ITB camp ကိုဒီ Relief International အဖွဲ့ကဝင်ဖို့ကြိုးစားတဲ့အခါမှာအတားခံရတာပေါ့
ဟုတ်ကဲ့ပါအဓိကတော့သူတို့လုတ်မဲ့လုတ်ပြီးကိုစူရဘကလုတ်ပြီးပေါ့လောတော့သူတို့ဝင်သေးဖို့အဲ့လိုမျိုးလေးနေသူတို့တောင်းဆိုတာပေါ့
ဟိုဒီအဖွဲ့ကသူတို့ကအဲ့ဒီမှာအခြေစိုက်ပြီးတော့အရင်ကတော့အကူအညီတွေပေးနေတဲ့အဖွဲ့လားရှင်
အမှန်နဲ့ကအရင်ကတော့ဟုတ်ကဲ့သူရဲ့ကဏ္ဍလိုက်ပေါ့ရင်းနဲ့တန်ရှင်းအဓိကလုပ်တာပေါ့
ဟုတ်ကဲ့ဆိုတော့
အဲ့ကိစ္စတွေအဓိကအဲ့ဒါတွေလုပ်ပေါ့အခုကကျမ်းမိုင်ကိစ္စဆိုတော့ကျွန်တော်ကျမ်းမိုင်လုပ်ပေါ့ပညာရေးကိစ္စပညာရေးလုပ်ပေါ့တချို့ကိစ္စလည်းဒီရုပ်ချုပ်ရေးပိုင်းကလုပ်ပြီးပေါ့လက်တော်တော့တို့ရုံကြည်မှုရှိသေးတော့မဝင်သေးဘူးအဲ့လိုတွေတော့မျိုးကတောင်းဆိုတဲ့အတွက်ကြောင့်တို့လို့တဲ့မတော်ဖို့တားရတဲ့ဘောဖြစ်သွားတာပေါ့
ဆိုတော့သူတို့ကအရင်တော့အကူအညီတွေပေးလို့ရနေတယ်အခုတစ်ချိန်ကျတော့မှပေးလို့မရတာမျိုးဖြစ်သွားတာလားဒီတစ်ချိန်မှာ
အဲ့လက်အကူအညီရပေးပါရခင်ဒီ WFP တို့ပါလာတဲ့ဟာလဲဆိုမျိုးကလက်ခံပါတယ်ပို့ပေးပါတယ်ဒီဥစ္စာကတော့သူလက်တလောသူတို့မဝင်ဘူးလေးပဲသူကမျိုးကအဲ့သူဒေသခံတွေလက်မခံတော့ယုံကြည်မှုနည်းနေသေးတယ
်ဒါဆိုရင်ဆိုလိုတာကဒီ WFP တို့တခြားအဖွဲ့အစည်းတွေရပြီးတော့ဒီအဖွဲ့ဟိုမှာတီးတန့်တားမြင့်တာဒီအဖွဲ့နဲ့ပတ်သက်ပြီးတော့
ဘာကြောင့်အဖွဲ့ရကျွန်တဲ့အဖွဲ့ရလည်းပဲကျွန်တော်တို့ကလက်တလောတော့တောင်းခံပြီးတော့အုပ်ချုပ်ရေးဘဏ်ကျွန်တော်ဖွဲ့အစိုးရဖွဲ့တောင်းခံပြီးလုပ်ပေးနေရသေးတယ်သူတို့ကတော့လက်တလောတော့ဝင်ဖို့တော့ဒေသခံတွေကယုံကြည်မှုရှိသေးတော့အင်းနဲ့ငင်းဆန်နေတာပေါ့အဲ့တဘောပါခင်ဗျလုပ်ငန်းတွေကိုငင်းဆန်တာမဟုတ်သူတို့ရင်တော့ဒီ NGO တွေထွက်သွားဖို့ဆန္ဒပြရရရှိရင်လေဒါကအဲ့လိုမျိုးတွေပေါ့နော်အဲ့လိုလေးတွေပဲဆက်ပြီးတော့ထားနေတဲ့သဘောလေးတွေပဲယူဆတာပေါ့
အဓိကတားတဲ့သူတွေကရောအဖွဲ့အစည်းတွေကတားမြင်တာပါလားအမျိုးသမီးအဖွဲ့တွေလို့လည်းတချို့ပြောနေတာတွေကကြားတော့လေအဓိကတားတာကအဖွဲ့အစည်းနဲ့လားလူကရောဘယ်လောက်ရှိပါလဲရှင
်အဲ့အားလေးတော့ကျွန်တဲ့လူတွေရှိမှာပါကျွန်တော်တို့ကဒီမဲ85ဦးခန့်ပါနော်ဒါကြီးကတော့ဒါသူမြူးမီကွန်ရက်တို့ဒါမြူးမီဖာဖွဲ့နေကျွန်တဲ့ကလေးဖွဲ့ဟိုဖွဲ့စုံတော့ဟိုရွှေဆွဲရွယ်ဆုံးတော့ပါတာပေါ့လက်တော်တော့သူတို့မဝင်ဘူးပြီပဲသူတို့ဥတီတာပေါ့ဟိုမဝင်ဘူးပါပဲကျွန်တဲ့ကိစ္စတွေကိုသူကနေတောင်းပြီးဝိုင်းပြီးဖြည့်ရှင်းဖို့ဆိုတော့သူလက်ခံတယ်ဆိုတော့သူနဲ့အဲ့လိုတော့ရက်သွားတာပေါ့
အဲ့တော့အဲ့လိုတားတဲ့အခြေအနေအပေါ်မှာမြို့နယ်ရဲ့ဒီတာဝန်ရှိသူတွေဘက်ကရောနောက်ဆုံးဘယ်လိုဖြေရှင်းပေးတာမျိုးရှိပါလဲ
လက်သူတို့ကတော့လက်တလို့တော့ကျွန်တော်တို့ကတော့ဟိုပြန်ညှိနှိုင်းအောင်ပေါ့နော်ညှိနှိုင်းပြီးတော့မှဟိုလုံးတင်လုံးထိုက်တာလုံးပြရမှာပေါ့အဲလက်တလို့တော့ဟိုပြဿနာမဖြစ်ပေါ်အောင်ပဲကျွန်တော်တို့ကထိမ့်ပြီးတဲ့သဘော
အဲ့ဒီ ITB စခန်းမှာရောဒုက္ခတွေကဘယ်လောက်လောက်ရှိလဲရှင
်2016ဦးပေါ့နော်ဒါကတော့ဒီကျွန်တော်တို့လက်ရှိလက်ပဲပေးနေတာဟိုရိတ်စာတွေပေးနေတာရှိပါတယ်
အဲ့ဒီမှာရှိနေတဲ့ IDP တွေကမွတ်စလင်တွေအများစုလားဒါမှမဟုတ်လို့ရှိရင်အခိန်လူပဲဖြစ်ဖြစ်ပေါ့အဲ့လိုတွေရောရှိလား
မှန်ပါဗျာသူတို့ကတော့ဒီမှာတော့ကျွန်တော်တို့ကဒီမှာဆိုတော့ဘင်္ဂလီသဘောမျိုးပေါ့နော်အဲ့လိုဘင်္ဂလီပဲခေါ်တာဟုတ်အဲ့အဲ့ဖွဲ့ပဲပါတယ
်မက်ကင်ဖြူတွေဆက်သွယ်မေးမြန်းခဲ့တာပါ2022ခုနှစ်အောက်တိုဘာလကရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ဘာသာရေးဆန်တဲ့လူမျိုးရေးပဋိပက္ခအတွင်းမြေပုံမြို့နယ်နဲ့အနီးတစ်ဝိုက်တွေမှာအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးအဲ့ဒီအချိန်ကစတင်ပြီးတော့ဒီဒေသခံမွတ်စလင်တွေကိုအခုဒုက္ခသည်စခန်းထဲမှာတီးကြားခွဲထုတ်ထားခဲ့တာဖြစ်ပါတယ်ခင်ဗျာ